မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးတန်းရွှေကပေးထားတဲ့ကတိအတိုင်းအခြေခံဥပဒေတရားရရှိဖို့နိုဝင်ဘာဒီဇင်ဘာလလောက်မှာအမျိုးသားညီလာခံပြန်ဆမယ်လို့အလဲပါရောက်ရှိခဲ့တဲ့ထိုင်းနိုင်ငံသားကြီးဝန်ကြီးကိုပြောကြားခဲ့ပါတယ်။ထိုင်းဘက်ကအမျိုးသားညီလာခံကျင်းပရေးအရှိန်အဟုန်ကောင်းမှုမျှော်လင့်တယ်လို့ထိုင်းနိုင်ငံသားကြီးဝန်ကြီးကပြောကြားတဲ့အကြောင်း VOA မြန်မာပိုင်းရဲ့သတင်းတောက်ဦးသားညွန့်ဦးရဲ့သတင်းပြဖို့ချက်ကိုနားဆင်တော်မူကြပါခင်ဗျာ
။တော်ရရှင်များခင်ဗျာ။ထိုင်းနိုင်ငံနိုင်ငံသားရေးဝန်ကြီးကန်တတီစူပါမွန်ခွန်ဟာဩဂတ်စ်လ30ရက်နေ့ညနေပိုင်းကနေစက်တင်ဘာလ1ရက်နေ့ညနေပိုင်းအထိမြန်မာပြည်ချစ်ကြည်ခီးစဉ်တွားရောက်ရာမှာမြန်မာနိုင်ငံသားရေးဝန်ကြီးဦးညံဝင်းအပြင်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့အဖွဲ့ဟာမနေ့ညနေပိုင်းကမြန်မာနိုင်ငံရန်ကုန်မြို့ကပြန်လည်ထွက်ခွာလာပြီးထိုင်းနိုင်ငံစစ်မဲ့မျိုးတစ်ထောက်နားကမနေ့ညပိုင်းကတော့ထိုင်းနိုင်ငံဘန်ကောက်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။ဒီခီးစဉ်အတွင်းမှာကိုရင်ပါသွားပြီးအစည်းအဝေးတွေမှာလည်းတယောက်ခဲ့သူထိုင်းနိုင်ငံကြ ాయి ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် CR ဆက်ကို VOA ကဆက်သွယ်မေးမြန်းခဲ့ပါတယ်။ထိုင်းနိုင်ငံကြ ాయి ဝန်ကြီးကန်နတီစူပါမွန်ခွန်နဲ့မြန်မာနိုင်ငံကြ ాయి ဝန်ကြီးဦးညံဝင်းတို့စက်တင်ဘာလ1ရက်နေ့မနက်ပိုင်းကတွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်လို့အခုလိုကန်နဦးသူကရှင်းပြပါတယ
်။ They discussed promotion of bilateral cooperation between the two countries, especially cooperation that would benefit.
ကနဒါနဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့ကိစ္စတွေကိုဝန်ကြီးနှစ်ဦးဆွေးနွေးကြပါတယ်။အထူးသဖြင့်ဆိုရင်မြန်မာနိုင်ငံကအောက်ခြေပြည်သူလူထုအဆင့်စီးပွားရေးဖွံ့ဖြိုးမှုတွေအတွက်အထောက်ပံ့ဖြစ်စေမယ့်ပူးပေါင်းဆောင်ရွက်မှုကိစ္စတွေဖြစ်ပါတယ်။ဒါဟာမြန်မာလူထုရဲ့အကျိုးစီးပွားအတွက်ဖြစ်ပါတယ်။လူထုကျန်းမာရေးလုပ်ငန်းတွေနဲ့လူသားချင်းမြင့်ဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးကြတာဖြစ်ပါတယ်။နောက်ထပ်နေချင်းဆက်နေတဲ့နေရာတစ်လျှောက်မှာလေယာဉ်ဆက်ပြိုးထုတ်လုပ်ရေးလုပ်ငန်းတွေမှာပုဂ္ဂလိကတွေယင်းနှိမ့်နှံလာအောင်ကန်ဆိုက်လုပ်ငန်းတွေမှာနှစ်ဖက်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးပါတယ်။ဒီလိုမျိုးပူးပေါင်းဆောင်ရွက်မှုတွေအရလေယာဉ်ဆက်ပြိုးရေးထုတ်ကုန်တွေကိုထိုင်းနိုင်ငံအတွင်းအကောက်ခံမဲ့တွင်းနိုင်မှာဖြစ်ပါတယ်။ဒါဆိုရင်နေရာတစ်လျှောက်ကနှစ်နိုင်ငံပြည်သူလူထုတွေအထူးသဖြင့်ဆိုရင်မြန်မာပြည်သူတွေရဲ့ဝင်ဝင်ညှင့်တက်လာမှာဖြစ်ပါတယ်လို့ထိုင်းနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်စီဟာဆက်ကပြောသွားတာဖြစ်ပါတယ်။ဒါအပြင်နှစ်နိုင်ငံရဲ့ဆက်ကိစ္စနဲ့စွန့်ရင်လောင်စာကိစ္စတွေကိုလည်းနှစ်ဖက်ဝန်ကြီးအကြားဆွေးနွေးကြကြတယ်လို့အခုလိုသူကဆိုပါတယ်
။ We also agreed to reconvene joint boundary committee so that they could meet.
နှစ်ဖက်နယ်စပ်ကွန်ပြူအစည်းအဝေးပြန်ဆဖို့လည်းကျွန်တော်တို့သဘောတူညီခဲ့ပါတယ်။နှစ်နိုင်ငံရဲ့ဆက်နယ်နိမိတ်တမမှုကိစ္စတွေကိုအပြန်အလှန်ဆွေးနွေးနိုင်ဖို့ဖြစ်နိုင်သမျှမြန်မြန်အစည်းအဝေးပြန်ခေါ်နိုင်ဖို့ဖြစ်ပါတယ်။စွန့်ရင်လောင်စာကိစ္စနဲ့ပတ်သက်လို့လည်းအပြန်အလှန်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးတာရှိပါတယ်။မြန်မာနိုင်ငံဟာစွန့်ရင်လောင်စာအရင်းမြစ်တစ်ခုအဖြစ်အလားအလာရှိလိုပါပဲလို့ CIA ဆက်ကပြောသွားတာဖြစ်ပါတယ်။ဒီနောက်မှာတော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှင်နဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးတို့ရဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့အခုလိုသူကဆက်လက်ရှင်းပြပါတယ
်။ During the meeting with Senior General Tan Shui, we discussed promotion of close neighborly relations between
ဗိုလ်ချုပ်မှုကြီးတန်းရွှင်နဲ့အစည်းအဝေးလုပ်ရမှာတော့ထိုင်းနိုင်ငံအပြာလန်နားလည်မှုရှိဖို့နဲ့အခြားကိစ္စရပ်တွေအတွက်အင်းကြီးချင်းဆက်ဆံရေးနီးနီးကပ်ကပ်ဖြစ်အောင်ညှင့်တင်ဖို့ကိစ္စရပ်တွေကိုကျွန်တော်တို့ဆွေးနွေးကြပါတယ်။ဒီခွင်လန်းမှာပဲဗိုလ်ချုပ်မှုကြီးတန်းရွှေအနေနဲ့မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်စီစဉ်ဆောင်ရွက်နေတဲ့ကိစ္စတွေအထူးသဖြင့်ဆိုရင်ဒီမိုကရေစီအတွက်လမ်းညွှန်မြေပုံအကောင့်ထဲပေါ်နေတဲ့ကိစ္စတွေကိုရှင်းလင်းပြောပြပါရစေ။အစိုးရအနေနဲ့ပြောထားတဲ့အတိုင်းဒီလမ်းညွှန်မြေပုံကိုလက်တွေ့လှုပ်ဆောင်နေတဲ့အချက်လက်တွေအကောင့်ထဲပေါ်မှုတွေဖြစ်ပါရစေ။အခုနိုဝင်ဘာနဲ့ဒီဇင်ဘာလလောက်ကြာရင်ဖွဲ့စည်းပုံအခြေခံဥပဒေတရားရရှိဖို့အတွက်အမျိုးသားညီလာခံကိုပြန်လည်စတင်မယ်လို့ကျွန်တော်တို့ကသူကပြောပါရစေ။ဒါကိုလည်းမြန်မြန်ဆန်ဆန်ပြီးသွားလိမ့်မယ်မျှော်လင့်ကြောင်းကျွန်တော်တို့ကိုပြောပြပါရစေလို့ CIA ဆက်ကပြောသွားတာဖြစ်ပါတယ်။ဒီအစည်းအဝေးမှာဗိုလ်ချုပ်မှုကြီးတန်းရွှေအပြင်မြန်မာစစ်ကောင်းဆောင်နှစ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်မှုကြီးမောင်အေးနောက်ပြီးဗိုလ်ချုပ်ကြီးရွှေမန်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းအတွင်မှုတက်ဗိုလ်ချုပ်ကြီးသိန်းစိန်နဲ့နိုင်ငံရေးဝန်ကြီးဦးညံဝင်းတို့ပါအစည်းအဝေးအတွင်းမှာရှိနေတယ်လို့သူကပြောပြပါရစေ။ထိုင်းနိုင်ငံရေးဝန်ကြီးရဲ့တုံ့ပြန်ပြောဆိုချက်ကိုမေးမြန်းကြည့်တဲ့အခါ
Pharmacy Committee said that we hope that the momentum of the
မြန်မာညီလာခံကျင်းပရေးအဆင့်ဟာအရှိန်အဟုန်ကောင်းကောင်းနဲ့ဖြစ်သွားလိမ့်မယ်ဆိုတာမျှော်လင့်တဲ့အကြောင်းနိုင်ငံသားဝန်ကြီးကန်တတီကပြောခဲ့ပါရတယ်။မြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်ရှေ့ဆက်သွားနိုင်အောင်ကျွန်တော်တို့လုပ်နိုင်တဲ့အခြေအနေဘာပဲဖြစ်ဖြစ်လှုပ်ဆောင်ကူညီဖို့အစဉ်အသင့်ရှိတဲ့အကြောင်းကိုလည်းပြောခဲ့ပါတယ်လို့ဖြေကြားသွားတာဖြစ်ပါတယ်။ခီးစဉ်အတွင်းမှာမြန်မာနိုင်ငံကအတိုက်ခံခေါင်းဆောင်တွေအထူးဖြစ်ဆိုရင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဝင်ရဖို့ကြိုးစားတာရှိပါသလားလို့မေးမြန်းကြည့်တဲ့အခါမှာတော့
This it was in the tradition of ASEAN where a new foreign minister would meet
ဒီခီးစဉ်ဟာအာဆီယံနိုင်ငံတွေရဲ့လိုရိုးလိုဆင်တစ်ခုဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးအသစ်အနေနဲ့အာဆီယံနိုင်ငံခေါင်းဆောင်တွေနဲ့နိုင်ငံသားရေးဝန်ကြီးတွေကိုလိုက်လံတွေ့ဆုံလေးရှိပါတယ်။ဒါကြောင့်လည်းဒီခီးစဉ်ဟာပထမအကြိမ်ဖြစ်တိုးတောင်းပါတယ်။မြန်မာနိုင်ငံမှာနေထိုင်ဖို့တည့်ရက်ပဲသူတို့အချိန်ရပါတယ်။ဒါကြောင့်လည်းဒီအချိန်အတွင်းမှာမြန်မာနိုင်ငံသားရေးဝန်ကြီးနဲ့ဗိုလ်ချုပ်မှုကြီးတန်းရွှေတို့ကိုပဲတွေ့ဖို့ဖြစ်ပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် CR ဆက်ကဖြေကြားသွားတာဖြစ်ပါတယ်။တော်ရရှိမြခင်ဗျာထိုင်းနိုင်ငံရဲ့ဝန်ကြီးကန်တတီစူပါမွန်ခွန်ဟာထိုင်းဝန်ကြီးချုပ်ထက်ဆင်အစိုးရရဲ့ဒုတိယကြိမ်မြောက်နိုင်ငံရဲ့ဝန်ကြီးဖြစ်ပြီးဒါဟာသူ့ရဲ့ပထမဆုံးအကြိမ်မြန်မာပြည်သွားတဲ့နိုင်ငံရဲ့ဝန်ကြီးခီးစဉ်လည်းဖြစ်ပါတယ် တက်စင်ဆူရလက်ထက်မှာမြမစစ်ဆူရနဲ့ထိုင်းဆူရအကြားနှစ်နိုင်ငံဆက်ဆံရေးဟာအတော်လေးကောင်းမွန်ခဲ့တယ်လို့ထိုင်းဆူရဘက်ကနေမြမနိုင်ငံပေါ်ငွေကြေးထောက်ပံ့မှုတွေနှစ်ဖက်အပြန်အလှန်စီးပွားရေးဆက်ဆက်ဆောင်ရွက်မှုတွေတိုးတက်လာတယ်လို့လည်းအကဲခတ်သူများကတုံ့တက်ထားကြ